ကညာနိုင်ငံနိုင်ရိုဘီမြို့တော်တွေကဇင်ကန်ပစ္စည်းတွေရောင်းတဲ့အယောင်စင်တာကိုလက်နက်အများများကန်ဆောက်ထားတဲ့တနက်သမားတွေဟာဝင်ရောက်စီးနှင်းပစ်ခတ်ခဲ့တဲ့အတွက်လူပေါင်း40လောက်သေဆုံးခဲ့တယ်လို့ကညာသမရကပြောပါရယ်ဒီတိုက်ခိုက်မှုအတွင်းလူပေါင်း150လောက်လည်းဒဏ်ရာရသွားပါရယ်ဆိုမာလီအကြမ်းဖက်အုပ်စုတစ်ခုဖြစ်တဲ့ El Shabab အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးပြောပါရယ်တိုက်ခိုက်မှုပြီးနာယီပိုင်းကြာမှာပဲမနေ့ကစနေနေ့မှာသမရဥဟူရူကန်ညက်တာကအခုလိုဖြစ်ပွားခဲ့ရတဲ့နဲ့ပတ်သက်ပြီးတိုင်းပြည်ကိုအပြေးနှင်သိမ့်ခဲ့ပါတယ်ဒီတိုက်ခိုက်မှုဟာတရဲဝေါ်ကြောင်သူတွေရဲ့လုပ်ရဖြစ်တယ်လို့သမရကပြောဆိုပြီးကန်ညာပြည်သူတွေအနေနဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအပေါ်ရင်ဆိုင်နိုင်တဲ့စီးလုံးညီညွတ်မှုအတွက်ချီးကျူးပြောဆိုပါတယ်သမရကန်ညက်တာကဒီတရဲဝေါ်ကြောင်သူတွေကိုမိအောင်ရှာပြီးတရားဥပဒေအရရေးယူမယ်လို့ကတိပြုသွားခဲ့ပါတယ်အစိုးရအနေနဲ့လည်းတိုင်းပြည်ရဲ့ပြည်တွင်းပြည်ပကတိုက်ခိုက်မှုတွေကိုကာကွယ်ဖို့အစဉ်အသင့်ရှိနေကြောင်းလည်းပြောပါတယ်မကြာခဏနယ်စပ်ကိုဖျက်ချော်ပြီးဝင်ရောက်တိုက်ခိုက်လေရှိတဲ့ El Shabab အဖွဲ့ဝင်စစ်သွေးကြွတွေကိုခြေမုံ့မှုအတွက်ကန်ညာတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့နှစ်နှစ်ကဆိုမာလီနိုင်ငံအတွင်းကိုဝင်ရောက်ခဲ့ပူးပါတယ်နိုင်ငံမျိုးတော်မှာရှိတဲ့ဂုံတိုက်အတွင်းလူစီကားတဲ့အချိန်မှာတနတ်သမားတွေဟာလက်ပစ်ဘုံတွေတနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ကလေးတငယ်အချို့ပါဒဏ်ရာရခဲ့တဲ့အပြင်ပြည်သစ်နိုင်ငံသားနှစ်ဦးလည်းတေဆုံးခဲ့တဲ့အကြောင်းပြည်သစ်ဘက်ကပြောပါတယ်ခင်ဗျာ